နိုင်ငံနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်လူစုလူဝေးနဲ့ဘာသာရေးအခမ်းအနားကျင်းပကိစ္စတွေကိုရှောင်ကြားဖို့မြို့တော်ကိုလံဘိုမှာရှိတဲ့အမေရိကန်တန်ရုံးကအကြံပြုတိုက်တွန်းထားပါတယ်။နောက်ဆုံးရအခြေအနေတွေသိရသလောက်ကိုကျောင်းလင်းကဆက်ပြောပြပါမယ်ရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒေကန်ဘုံခွဲတိုက်ခိုက်မှုတွေကြောင့်တိရစ္ဆာန်နိုင်ငံမှာလူ150ကျော်သေဆုံးပြီး500ကျော်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူရေအတွက်ကိုတိရစ္ဆာန်အရာရှိတွေစိုးစောပိုင်းမှာပြောတာက350ကျော်တယ်လို့ဆိုပါတယ်။ဒါပေမဲ့ကြာသပတေးနေ့မှာပြန်ပြောတာက250ကျော်တယ်။အလောင်းတချို့ကိုနှစ်ခါပြန်ပြီးတော့ရေတွက်ခဲ့တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်။ရော့ဇယ်ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးထားသူအမျိုးသမီးမျိုးသားစုစုပေါင်း90ကျော်ရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဓိကတနင်္လာရှိနေသူတွေရဲ့ရုပ်ပုံတွေကိုလည်းအများသိအောင်ထုတ်ပြန်ထားပြီးအစ္စလာမစ်စစ်သွေးကြွအားပေးထောက်ခံသူတွေကိုတိရစ္ဆာန်နိုင်ငံတစ်ဝန်းဆက်ပြီးတော့ရှာဖွေနေကြတော့မှနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်နေတယ်လို့အာနာဘိုင်တွေကယုံကြည်ထားတဲ့အကြောင်းသီးလင်ကဝန်ကြီးချုပ် Renew Wickremesinghe ကပြောပါတယ
် Well just rounded up a lot of suspects but there are still some of the active people on the run
သင်ရရှိရတဲ့တော်တော်များများရှိနေပါတယ်တချို့ကလွတ်နေကြမှာသူတို့နဲ့အတူဖောက်ခွဲရေးပစ္စည်းတွေရှိနေတယ်မှာဒါမှမဟုတ်ဖောက်ခွဲရေးပစ္စည်းတွေကိုသူဖွက်ထားတာလည်းဖြစ်နိုင်ပါတယ်အဲဒါကြောင့်သင်ရရှိရတဲ့တွေရောဖောက်ခွဲရေးပစ္စည်းတွေရောကျင်းလို့ရှာကြရမှာပါအဲဒါကြောင့်လည်းဒီလွတ်ဆောင်မှုတွေကဆက်လက်ပြီးရှိနေကြမှာပဲ
အခုလိုနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေကြအောင်အခုလာမယ့်စနေနေ့မှာဘာသာရေးခန္ဓာတွေတက်မဲ့ကိစ္စတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့ဆက်ပြီးတော့နုံနုံကြကြနဲ့သတိရှိကြဖို့တိရစ္ဆာန်နိုင်ငံရဲ့မြို့တော်ကိုလံဘိုမှာရှိတဲ့အမေရိကန်တန်ယုံကမင်းတို့ကပဲအကြံပြုတိုက်တွန်းထားပါတယ်တိရစ္ဆာန်သမရမေတ္တိပါလာစရီစင်နာရဲ့ဖိအားပေးမှုကြောင့်ကာကွယ်ဝင်ကြီးဆီမတ်စရီဖနန်ဒိုနဲ့ရဲချုပ်ပူဂျစ်ဂျေယာဆွန်ဒရာတို့လည်းနှုတ်ထွက်သွားကြပါတယ်တိရစ္ဆာန်နိုင်ငံကခရီးရန်ဖျားကြောင်းတွေနဲ့ဟိုတယ်ကြီးတွေကိုဘုံခွဲလိမ့်မယ်ဆိုတဲ့တင်းအိန္ဒိယနိုင်ငံထောင်လိုင်းကကြိုတင်ပြီးတော့အတိပေးထားတဲ့ကိစ္စတမရစီကိုအကြောင်းမကြားခဲ့တာကြောင့်ဒီကိစ္စနဲ့ဆိုင်တဲ့အရာရှိတွေကိုအပြင်းထန်ရေးယူမယ်လို့တမရမိုက်ထရီပါလာကရုံးမြင့်တန်ကြားမှာပြောခဲ့ပြီးတော့နောက်ပြန်မှာပဲကာကွယ်ဝင်ကြီးနဲ့ရဲချုပ်နှစ်ဦးနှုတ်ထွက်သွားခဲ့ကြတာပါအချိန်လေးလေးပုံမှန်ပြန်ဖြစ်အောင်ဝမ်းပြီးတော့လှုပ်ဆောင်ကြဖို့အတိုက်ခံကောင်းဆောင်မဟိန္ဒရာရာဂျာပက္စာအပါအဝင်သူ့ရဲ့နိုင်ငံရေးတင်ပြတ်တွေကိုသမားမိုက်ထရီပါလာကမင်းတို့ကပဲတိုက်တွန်းခဲ့ပါလေ
အာရပ်ရှာမူဒါ शक्तिमान တလစာမန်ညံ
ဒီသူတွေရဲ့ဘဝတွေပုံမှန်ပြန်ဖြစ်ရေးညဉ့်ညံ့တဲ့ပတ်ဝန်းကျင်ကိုထူထောင်ရေးကာကွယ်ရေးတပ်ဖွဲ့တွေကိုအင်အားကောင်းအောင်လုပ်ရပါလိမ့်မယ်သူတို့ဖြစ်ပေါ်နေတဲ့အခြေအနေကိုရင်ဆိုင်ဖြေရှင်းကြဖို့ကျွန်တော်နဲ့အတူလာရောက်လက်တွဲကြဖို့ခင်ဗျားတို့အားလုံးကိုကျွန်တော်အနူးညွတ်မေတ္တာရက်ခံပါလေ
သီလင်္ကာဆိုရရင်ဆိုင်နေရတဲ့အခြေအနေတွေထဲမှာသမားနဲ့ဝန်ကြီးချုပ်အကြားမပြေမလည်ဖြစ်နေတဲ့ကိစ္စလည်းပေါ်ပေါ်ပါလေတက်ကမှုတွေရှိနေမယ်ဆိုတဲ့သတိပေးချက်တွေကြိုပြီးတော့ရှိခဲ့တယ်ဆိုပေမဲ့လည်းဒီကိစ္စပေါ်မှာအရေးယူဆောင်ရွက်ဖို့ကြက်ကွက်ခဲ့တာဟာအချင်းချင်းကြာဆက်သွယ်ရေးတက်တော့မှုတွေရှိနေခဲ့တာကြောင့်လို့ဝန်ကြီးချုပ် Renew Wickremesinghe ကပြောပါတယ်။တနင်္ဂနွေနေ့ကတက်ကမှုနဲ့ပတ်သက်ပြီးတော့ IS သွေးကြောအဖွဲ့ကတော့သူ့ရဲ့လက်ချက်လို့ဆိုထားပါတယ်။တက်ကမှုတွေမှာဖြစ်ခင်ကလေးကကြိုတင်သတိပေးချက်တွေတော်တော်များများကိုအိန္ဒိယထောင်လိုင်းရေးအဖွဲ့ကသတိလင်္ကာနိုင်ငံကိုပေးပို့ခဲ့ကြတာပါ။အိန္ဒိယထောင်လိုင်းရေးရဲ့သတင်းပေးပို့ချက်တွေထဲမှာတကယ်မူဒီမှာတာဝန်ရှိတယ်လို့အခုတမ်းရရှိနေတဲ့ဒေသခံအစ္စလာမစ်အစွန်းရောက် NTG အဖွဲ့နဲ့ပတ်သက်ပြီးလဲအသေးစိတ်ဖော်ပြထားတာပါ